ထိုင်းနိုင်ငံမှာကိုဗစ်ကာရောဂါကြောင့်ထိုင်းဒေသပွဲတော်ကာလဤကစားပွဲတွေလူစုလူဝေးနဲ့ပျော်ပါးတာတွေမလုပ်ဖို့တားမြစ်ထားပါတယ်။ထိုင်းနိုင်ငံရောက်နေကြတဲ့မြန်မာရွှေ့ပြောင်းလူသားအများစုအနေနဲ့ရေလဲမကစားနိုင်မြန်မာနိုင်ငံကိုလည်းပြန်ဖို့မဖြစ်နိုင်တဲ့အခြေအနေနဲ့ကြုံနေကြရပါတယ်။ဒီကြားထဲမှာအထောက်အထားလက်မှတ်မရှိသူတွေကိုလည်းထိုင်းအာဏာပိုင်တွေကတင်းတင်းကြပ်ကြပ်ဖမ်းဆီးနေတာကြောင့်အလုပ်ပေးရဲ့အသွားအလာတိတ်မလုပ်ရဲကြတဲ့အခြေအနေကိုထိုင်းချီဆိုင်သတင်းတော့မရေးမာကသတင်းပေးပို့ထားပါတယ်။
မြန်မာရှိသားတို့ကစမ်းနဲ့ချီနေထိုင်လို့လောက်ကန်နေတဲ့ထိုင်းနိုင်ငံမှာကိုဗစ်ကရောဂါကြောင့်တကြံပွဲတော်ကာလရေကစားပွဲတွေလူစုပျော်ပွဲတွေမလုပ်ကြဘို့ထိုင်းဆိုရကတားမြစ်ထားပါတယ်။ပုံမှန်ဆိုရင်တကြံကာလအားလည်းရဲ့အတွင်းမြန်မာလူသမားတွေဟာရေကစားကြတာပျော်ပွဲစားခက်တာမျိုးတွေလွတ်လွတ်ရှိပါတယ်။တချို့ကလည်းနေရက်တင်ကြသူတွေရှိပါတယ်။ဒီနှစ်မှာတော့အတော်များများကတကြံကို၆၆တွေ့တွေ့နဲ့ဖြတ်တန်းနေကြပါတယ်။ထိုင်းနဲ့မြန်မာနယ်စပ်မြို့တွေမှာတရားမဝင်နိုင်ငံကူးလာသူတွေကိုစစ်ဆေးဂိတ်တွေအစစ်အစစ်ချထားပြီးစစ်ဆေးမှုတွေလုပ်နေတာကြောင့်မြန်မာလူသမားသိနေရှိတဲ့မဲဆောက်နယ်စပ်မြို့မှာဆိုရင်မြန်မာတွေဟာသိပြီးတော့အသွားအလာမလုပ်ကြဘူးဆိုပြီးရှေ့တန်းလူသမားတို့အူကပြောပြပါတယ
်ဒီပြည်ကမှာရှေ့တန်းလူသမားတွေဒီလိုပဲကိုယ့်အိမ်ကိုနေကြပြီးတော့အထူးတန်းလေးပါလေလို့ဒါပဲလုပ်တယ်သူဘာမှမလုပ်ကြဘူးခုံကြီးဝဲရဟန်းပေါင်းဝဲဒါပဲလုပ်ကြဗမာပြည်ဘက်ကတိုက်ပွဲတွေညာတဲ့ခါကျတော့ဒီဘက်မှာဂိတ်တွေထိုးပြီးတော့ချက်တာလေးသေးတာလေးပြီးတော့ညာအောင်အဲ့လိုမျိုးညာရတယ်လေသေးတယ်ညာတယ်ဒီရက်ထက်မှကအဲ့ဒီဟိုဈေးမှုတွေအများညာတယ်လေဂိတ်တွေကညာတယ်ညာတဲ့ခါကျတော့အဲ့မသွားကြတာ
ဘဲကောင်းမြို့မှာရွှေစားစစ်သေးဂိတ်တွေကိုနေရာမျက်မှာလုပ်နေပြီးအဖမ်းစီတွေလည်းညာနေတာကြောင့်ဒီကတော့ပြတာတော့မှအထောက်ထားမရှိတဲ့အတွက်ခိတ္တအဖမ်းခံရပြီးဒဏ်ရရိုက်ခံရတယ်ဆိုပြီးမြန်မာတူကလည်းပြောပြပါတယ်
မြန်မာပြည်မှာလည်းဒီလိုမျိုးရှိဆိုမြန်မာပြည်မှာဆိုကွန်မီကနဲ့ဆိုအရေးတော်ဆိုဒီနေ့တခါဒီလိုမျိုးတရားခွဲလို့ရှိဒီနေ့တခါမိဘတွေပြန်ကြတော့တာပေါ့အခုကဘလို့မှပြန်မရဘူးအခုကအိမ်မှာပဲနေရတာပေါ့ခွေးကြောက်သွားပြန်လာအဲ့ဒါပဲဘယ်မှာသွားမရပါဘူးနေရာသွားလည်းပြလစ်ထားတာပဲဒီလိုမျိုးတော့ဆိုစိုးရဆိုတော့ကာမီစိုးရဆိုတော့ပြေးလိုက်ရတယ်ဘာမှမဟုတ်ဘူးကလေးစိတ်ကပြပြောလို့မရဘူးလက်မှမရှိဘူးလေကလေးမှတက်တာကိုက
ရှိပြောင်းလို့ကမအတော်များများကဆိုင်းမှာအလုပ်လုပ်ပြီးမြန်မာပြည်ထဲကမိသားစုတွေစီကိုပြန်ပို့ပေးနေကြရတူတွေများပါရဲ့တချို့လည်းဆိုင်းမှာအလုပ်လုပ်ပြီးမြန်မာပြည်ထဲကသားသမီးတွေကိုတောင်းထားပေးနေရတာပါကိုဗစ်ကြောင့်စီးပွားရေးထိခိုက်နေတဲ့ဆိုင်းနိုင်ငံမှာအလုပ်ကံမပေါင်းသလိုမြန်မာပြည်မှာလည်းနိုင်ငံရေးစီးပွားရေးမတည်ငြိမ်တဲ့အတွက်အဆက်အဆင်မပြေမှုတွေကြုံတွေ့နေရတာကြောင့်ကြံမာမှာလည်းပျော်ရွှင်စရာမရှိဘူးဆိုပြီးဈေးရောက်နေသူတယောက်ကပြောပြပါတယ်
ကိုကြီးကြလည်းပါတယ်ပေါ့သူတို့စီကံထုတ်ထားတာလည်းပါတယ်ပေါ့မမူရပေါ့တောင်းပန်ကြည်မဖွင့်ရပေါ့ဟုတ်ဖွင့်ရင်မူတဲ့ဆိုရင်သူတို့အရေးယူမယ်ပေါ့အဖကသူတို့ဘက်ကဟုတ်အဲ့လိုပြညာထားပါလေတကြမှာလည်းပျော်ရွှင်မှုရှိပါမယ်ကြပါသည်ဒီကိတဲ့တင်းအဲကျမတို့မဲအောင်နိုင်ကျမတို့သိနေနှစ်ကလေးရပေါ့မပြောရတာဒီနှစ်ကလေးကတလားကျမတို့ခံစားရခုရင်သာသမီတွေဆိုလည်းပညာရေးမှာနှောင့်နေဒီ way လေဆိုလဲဘာလို့ဘာမှအဆင်ပြေကြပါမရဲ့ဒီမှာသူလဲအတူပေါ့ကိုမကတော့ပိုဒုက္ခရောက်တာပေါ့အောက်ကလူတွေကဒီကတော့လုံငန်းကိုင်ငန်းများဟောဆုံးမှုမှာဒဘုံပွဲတော့ကြောက်သွားကြတာပေါ့မရဲ့အတ
ွက်တကြံကာလထိုင်းနိုင်ငံမှာအလုံးရက်ရှိတိတ်တာမို့ရှစ်ပြောင်းမြန်မာကြီးအရင်ကနေရပြောင်းကြလေးရှိပါတယ်အခုတော့ကိုပြစ်ကြောင့်လက်ဆက်ကိတ်အားလုံးတိတ်ထားတာဒီကြောင့်မြန်မာနိုင်ငံဘက်ကလည်းမပြောင်းနိုင်ကြပါဘူးမြန်မာနိုင်ငံဘက်ကအပြီးပြင်ကျင်သူတွေပြန်နိုင်အောင်ဖွင့်လာတဲ့အမှတ်နဲ့ချစ်ကြည်တရားကိုလည်းတကြံကာလမှာသိထားပါရဲ့။ဒါအပြင်ကရင်ပြည်နယ်မြဝေလမ်းမှာလည်းစစ်ကောင်စီနဲ့ KNUPD ရဲ့ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေပြင်းထန်နေတာကြောင့်အဲ့ဒီလမ်းကနေဖြတ်ပြီးပြန်ရမယ့်သူတွေလည်းမပြန်ရဲကြဘူးဖြစ်နေပါရဲ့ရှင်။